corona virus ကူးစက်မှုကြောင့် American ပြည်သူမှာနိုင်ငံတော်ရေးဝေါ်အခြေအနေဖြစ်တနတ်တွန်နဲ့ Trump တောက်ချနေမှာပဲကြေညာလိုက်ပါတယ် virus တိုက်ခိုက်ရေးအတွက်ဒေါ်လာဘီလီယံ50သုံးဆမှာဖြစ်တဲ့အကြောင်းလေးကြေညာခဲ့တာပါနိုင်ငံတော်ကစီးရုံနေအနေနဲ့လည်းရေးဝေါ်အခြေအနေအတွက်အစဉ်သိပ်ပြင်ထားဖို့တောက်ချနေကအင်ဂျီရောမှာညွှန်ကြားလိုက်ပါတယ်1988ခုနှစ် Stafford Avery ကတိုက်ပြည်မှာရေးဝေါ်အခြေအနေမျိုးတွေကြုံရတဲ့အခါတနတ်အာဏာနဲ့ကြေညာနိုင်ပါတယ်ရေးဝေါ်အခြေအနေကြေညာလိုက်ပြီဆိုရင်တော့ပြည်သူ့ရေးဝေါ်စီမံခန့်ခွဲရေးအေဂျင်စီ FEMA အနေနဲ့တပ်ပြီးတဲ့ကြိုးရတဲ့ပြည်နယ်နဲ့ဒေသခံအစုအဝေးတွေကိုအကူအညီပေးဝင်ရမှာဖြစ်ပါတယ်။ရေးဝေါ်အကူအညီဖြင့် Congress တို့ကဒေါ်လာဘီလီယံ40ကျော်သုံးစွဲခွင့်ပြုထားတဲ့အေဂျင်စီဖြစ်စီးပွားဆိုင်ရာအစအဝေးလူနာရေးတရားပို့ဆောင်ရေးပါဝင်တခြားကျန်းမာရေးဆိုင်ရာအကူအညီတွေပေးနိုင်မှာပါ။အမေရိကန်ကျန်းမာရေးဝန်ကြီးဌာနကတော့လူစုကျန်းမာရေးရေးဝေါ်အခြေအနေဖြင့်စံနှုန်းလနှောင်းမိုင်းမှာပဲကြေညာထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်အရအမေရိကန်တာဝန်ရှိသူတွေအနေနဲ့ပြည်နယ်ကခီးသွားပြီးအမေရိကန်ကိုဝင်ရောက်ခွင့်တားမြစ်တာပါဝင်တခြားကာကွယ်ရေးစီမံတွေကိုလည်းချမှတ်ခွင့်ရခဲ့တာပါအမေရိကန်ကပြည်နယ်ဆွေးရတချို့ကလည်းရေးဝေါ်အခြေအနေတွေကြီးညာထားတဲ့အတွက်ပြည်သူ့ဆွေးရထံကအကူအညီတွေရနိုင်ပါတယ်အရင်ကဘရက်ကိုဝါမလက်ထက်2009ခုနှစ်မှာတော့လည်း H1N1 တုတ်ခွေးရောဂါကြုံရခြင်းက Stafford Avery ရနိုင်ငံတော်ရေးဝေါ်အခြေအနေကြီးညာမှုပါတယ်ရေးဝေါ်အခြေအနေကြီးညာလိုက်တဲ့အတွက်လူနာတွေနေနေဆက်ဆံကုသမှုခံယူနေအောင်ဘူဆူရကချမှတ်ထားတဲ့ကျမ်းမာရေးအာမခံဆိုင်ရာစီးနင်းတွေကိုလည်းယာယီပြည့်ပြည့်ခဲ့ပူပါတယ်